ဥရောပသမ္မဂကနေဗီတင်ခွဲထွက်မဲ့ဆုံးဖြတ်ချက်ကြောင့်ဗီတင်နိုင်ငံရဲ့နိုင်ငံရေးနောက်ကမ္ဘာနဲ့ဆက်ဆံရေးမှာပိုပြီးမရေရာမှုတွေဖြစ်လာစေခဲ့တယ်လို့ဒီဆုံးဖြတ်ချက်ရဲ့ရိုက်ခတ်မှုတွေကဒီကနေ့တင်းနှင်းကနေနေ့အထိဆက်ပြီးရှိနေပါတယ်။ဥရောပခီးစဉ်တွားရောက်နေတဲ့အမေရိကန်နိုင်ငံဆိုင်ဝင်ကြီးဂျွန်ကယ်ရီကလည်းကြိုတင်ကြေညာထားခြင်းမရှိဘဲလန်ဒန်နဲ့ဘရပ်ဆဲလ်မြို့တော်တို့ကိုဝင်ရောက်ဖို့နောက်ဆုံးအချိန်ကပ်ပြီးစီစဉ်လိုက်ပါတယ်။အမေရိကန်ရဲ့ထိပ်တန်းမဟာမိတ်ဗီတင်နိုင်ငံအနေနဲ့ဥရောပနဲ့ကင်းကွာလာမယ့်အခြေအနေရှိနေချိန်မှာပဲနှစ်နိုင်ငံဆက်ဆံရေးကိုဆက်ပြီးထိညှိသွားရေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နိုင်ငံသားဝင်ကြီးကဗီတင်နိုင်ငံသားဝင်ကြီးဖီလစ်ဟန်မွန်အပြင်တခြားအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ထားပါတယ်။ EU အဖွဲ့ကနေမထွက်ဖို့ဗီတင်နိုင်ငံကိုအမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းခဲ့ပါတယ်။ကွယ်လွန်သူဗီတင်ဝင်ကြီးချုပ်ဝက်စတန်ချာချီလက်ထက်ကလေးကကျင့်သုံးခဲ့တဲ့အမေရိကန်နဲ့ဗီတင်တို့ရဲ့နှစ်နိုင်ငံအထူးဆက်ဆံရေးကြောင့်အမေရိကန်တို့အနေနဲ့ဗီတင်နိုင်ငံကနေတဆင့်ဥရောပသမဂ္ဂပေါ်မှာပိုပြီးပြောရေးဆိုခွင့်ရခဲ့တာပါ EU အဖွဲ့နဲ့ခွဲရေးတွဲရေးဗီတင်ရဲ့ဆနခံယူပွဲနဲ့ဒီလုံဆောင်မှုကြောင့်ဥရောပသမဂ္ဂနဲ့ဗီတင်အစိုးရကြားဆက်ဆံရေးအပေါ်အမေရိကန်အစိုးရကစိုးရိမ်မှုရှိကြောင်းလည်းတုံ့ပြန်ထားပါတယ် UK နဲ့ EU တို့ကြားရှေ့ဆက်ဆက်ဆံရေးအပေါ်ညှိနှိုင်းနေကြပေမဲ့နှစ်ဖက်စလုံးတို့ဟာအမေရိကန်ပြည်ထောင်စုအတွက်မရှိမဖြစ်မိတ်ဆွေတွေဖြစ်ပါတယ်လို့အမေရိကန်သမ္မတဥဘာမာကတောက်ချာနေတော့ကကြေညာချက်မှလည်းပြောဆိုထားပါတယ်ရှင်